โอเคดร.เสียသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်လိုင်းသစ်ပေါ့နော်ပြန်ကျလာပုံရတဲ့အချိန်မှာဒီကိုဗစ်ဖြစ်ပြီးနောက်ဆက်တွဲဆက်ပြီးတော့သတိပြုဆရာတွေကိုအဓိကဆွေးနွေးမှာမို့ဆရာရေနိုင်ငံတကာထွက်ချုံနေရနောက်ဆုံးအဓိကတွေ့ထားတာတွေကနေစပြီးတော့ရှင်းပြပေးပါလား
ကျွန်တော်လုံးလုံးစေရတော့ပေါ့လေကျွန်တော်တို့အရင်တော့နည်းနည်းကြောက်ကြရပြီ post covid syndrome တွေပါဆိုပြီးတော့လေဒီလိုမျိုးနုံနေနဲ့တို့ energy မရှိဘူးပေါ့နော်အခွန်အားတွေမရှိဘူးအလုံးလုံးချင်တဲ့စိတ်တွေမရှိလာဘူးပေါ့လေနောက်တစ်ခုကတော့တခြားသောယောဂါတွေဖြစ်လာကြတယ်ပေါ့လေဒါပေမဲ့လည်းအခုလက်ရှိကျွန်တော်တို့တော်တော်များများတွေ့လာတဲ့အပိုင်းကတော့ဒါတွေကမပြောပလောက်တဲ့အနေအထားတစ်ခုပဲရှိပါတယ်အစားအုံးကနောက်တစ်ခုကျွန်တော်တို့ကြောက်ကြတယ်ပေါ့နော်လမ်းစီမှာထာဝရအညိုမဲတွေဆွဲသွားမလားပေါ့နော်လမ်းအထဲထဲမှာပေါ့လေအမရွတ်တွေပေါ့ဒီလိုမျိုးတွေကြရင်ခဲ့ပြီးတော့ကောင်းကောင်းအလုံးမလုံးနိုင်တဲ့အပိုင်းတွေများရှိမလားပေါ့လေဆိုတော့ဒါတွေကတော့စိုးရိမ်မှုအပိုင်းတွေတော့ရှိတယ်ဗျဒါပေမဲ့လည်းအခုကျွန်တော်တို့ဖြစ်လာပြီးတဲ့2020ပေါ့နော်အခုဆိုရင်2022ထဲကိုရောက်လာပြီခုံတော်ခုံတော်မဲ့အချိန်အထိကတော့တိတိတတ်တာကြီးတော့ကျွန်တော်မတွေ့ကြဘူးပေါ့လေကျွန်တော်တို့အခုနယူးယောက်လိုဒေသမှာဒါတော်တော်ကြီးကိုထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့နေရာပေါ့နော်ဆိုတော့ဒီ post covid ပို့ဖြစ်လာပြီးတော့အသက်ရှင်လာခဲ့တဲ့လူတွေမှာဟိုအောက်ဆီဂျင်နဲ့နေရတဲ့လူတွေရှိလားဆိုတော့မရှိတဲ့လောက်တော်တော်လေးတော့ရှားပါတယ်။ဟိုအောက်ဆီဂျင်နဲ့ကျွန်တော်ဆေးရုံကနေပြန်ဆင်းသွားတဲ့လူတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းကျတော့ပို့ပြီးတော့နားလေလာတဲ့ခါကျတော့ကျွန်တော်တို့ဒီဆေးတွေနဲ့ပေါ့နော်ဆေးဆိုတာလေထူထူဆေးမဟုတ်ပါဘူးကျွန်တော်တို့ကဒီပရနဇုန်းကိုဟာမျိုးပေါ့နော်စတီရိုက်ပဲပေါ့နော်။ဒါနဲ့ကျွန်တော်တို့ကုလိုက်တဲ့ခါမှာတော်တော်များများဒီအောက်ဆီဂျင်မလူပဲနဲ့ကျွန်တော်တို့ဆေးရုံကနေတခြားလုပ်လို့ရနိုင်တဲ့အပိုင်းလေးတွေ့ရပါတယ်ပေါ့လေ
။ဟုတ်ကဲ့ဆရာ။နောက်ရောဒီကိုဗစ်ဖြစ်ပြီးတခြားနောက်ဆက်တွဲလက္ခဏာတွေအနေထားရော
ချောင်းဆိုးတာပေါ့နော်ဒါတွေလည်းကျွန်တော်တို့ရှိပါတယ်ဟိုဖြစ်ပြီးချင်းလေလာပိုင်းနောက်တော့ချောင်းဆိုးတယ်တခါတလေကြတော့ဒီအသက်ရှူမဝဘူးလို့မျိုးဖြစ်တယ်ဒါပေမဲ့လည်းကျွန်တော်တို့ဆေးဆိုတာလည်းခက်ဆေးတွေမဟုတ်ပါဘူးပုံမှန်သုံးနေကြဆေးတွေနဲ့ပဲဒါမျိုးဖြစ်လာတဲ့ဟာတွေကိုကျွန်တော်တို့ထိန်းနိုင်တယ်ပေါ့နော်တချို့လူတွေမှာစီဂျိုပေါ့လေဒါကတော့တော်တော်လေးကိုကျွန်တော်တို့တွေးခဲ့တဲ့အပိုင်းလေးတော့ရှိပါတယ်ဒါပေမဲ့လည်းပြောရတာခဲ့တဲ့ဘိုင်းကတော့စီဂျိုကငိုရေရရှိနေပြီသားလားဒီကိုဗစ်ဖြစ်လာတော့မှစီဂျိုနဲ့အတူတူပေါ်ပြီးတော့ထွက်လာသလားပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ post covid syndrome ဆိုတဲ့ဟာတော့ငုံငင်းတဲ့တစ်နှစ်လောက်တုန်းကတော့တော်တော်လေးတော့အပျော်များကြတယ်ပေါ့နော်ဆရာဝန်လောကထဲမှာလည်းတော်တော်စကားပြောကြတယ်ဒါပေမဲ့အခုချိန်မှာတော့တော်တော်လေးကိုနေသွားပါတယ်ကျွန်တော်တို့ post covid syndrome clinic တွေဆိုပြီးတော့တကယ်အကြီးဆုံးဆေးရုံတွေမှာဖွင့်နေတာတွေအခုဆိုရင်တော်တော်များများအကုန်လုံးပြန်ပြီးတော့ပိတ်လိုက်ကြပြီပေါ့လေဆိုတော့မဖြစ်ဘူးဆိုတာတော့မဟုတ်ပါဘူးဒါပေမဲ့လည်းနှစ်ပေါင်းကြာရှည်စွာအနာရွတ်တွေကျန်ရင်ခေတာတို့အောက်ဆီဂျင်ကိုမှီခိုးပြီးနေရတယ်ဆိုတော့ဒီလိုအပိုင်းနေရာတော့တော်တော်လေးတော့နည်းတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဩစတြေးလျမှာတော့ဆရာကြီးကိုဗစ်ဖြစ်တာကသူလည်းအခုကြာလာတယ်ပေါ့နော်ဒါပေမဲ့နောက်ဆက်တွဲအနေနဲ့ဒီကိုဗစ်ဖြစ်ခဲ့ဘူးတဲ့သူသုံးပုံတစ်ပုံလောက်မှာပေါ့နော်အခုဆရာပြောတဲ့ဒီနှုံးတာနဲ့ချောင်းဆိုးတာအပြင်နှလုံးခုန်မြန်တာတို့ဒီအရိုးစစ်ကြွက်သားတွေကြိုက်ကြနဲ့အိပ်မရတာတွေပါနောက်လေးဘက်ကြော်ကြအထိပေါ့နော်တွေ့ထားတယ်လို့ဩစတြေးလျမြို့သားတက္ကသိုလ်ရဲ့ဒီလလယ်မှာထုတ်တဲ့သုတေသနထုတ်ပြန်ချက်မှာတွေ့ရပါတယ်ဆရာအဲ့လိုဟာမျိုးတွေရောအမေရိကန်မှာဘယ်လိုအနေထားရှိခဲ့လဲဆရာ
အခုဒီ US အနေထားတစ်ခုကိုကျွန်တော်ပြောပြခြင်းနဲ့ဆိုလို့ရှိရင်တော့ဒီနယူးယောက်မှာတော်တော်လေးစိုးခဲ့တယ်အခုနောက်ပိုင်းဆိုလို့ရှိရင်ဟိုရှိကြပါတယ်တော်တော်များများလည်းပြန်ဖြစ်ကြတယ်လေဒါပေမဲ့ဒီဩစတြေးလျမှာဖြစ်နေတဲ့ symptom နဲ့ဒီဘက်မှာဖြစ်လာရင်ဆိုတော့မတူကြဘူးဆိုတော့ strain မတူဘူးလားပေါ့နော်ဒါလို့ဘဲအကောင်ဖြစ်သွားတယ်လေဆိုတော့ဒါကလည်းလောကသိက်ခဲ့တယ်ကိုယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့တူကဆစ်လို့ရတဲ့ test တွေမှာလည်းမပါဘူးလေဆိုတော့ကျွန်တော်ပြောချင်တဲ့သဘောကတော့လေဒီ covid ရဲ့ symptom တွေလက္ခဏာပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကိုပြန်ပြီးတော့အခုချိန်မှာကြီးလိုက်လို့ရှိရင်တော့အကုန်လုံးဒီဆေးကိုကာကွယ်ဆေးကိုမထိုးထားတဲ့လူတွေမှာအများစုဖြစ်တယ်ဒုတိယတစ်ခုကတော့ဆေးကိုတစ်လုံးဖြစ်ဖြစ်နှလုံးဖြစ်ဖြစ်ပေါ့နော်ဒီလောက်လောက်ပဲထိုးထားတဲ့လူတွေမှဖြစ်တယ်။ကျွန်တော်ပြောချင်တဲ့ကဘယ်ကောင်ကိုဆေးမဆိုးပါနော်။ဟိုရှိတဲ့ကောင်ကိုဆေးကိုကျွန်တော်တို့အနေနဲ့ထိုးရပါလိမ့်မယ်။ဆိုတော့ဥမာထားပါတော့နော်။ကျွန်တော်တို့အခုလက်ရှိနေထားရဆိုလို့ရှိရင်ကောင်ကိုဆေးထိုးထားပြီးတဲ့လူတွေမှာဒါလိုမျိုး post covid ကြောင့်ဖြစ်တဲ့ symptom တို့ covid ရလာတဲ့ခါမှာလက္ခဏာဆိုးဆိုးဝါးဖြစ်တဲ့ဟာတွေကမရှိတဲ့လောက်ကိုစော်တော်လေးကိုနည်းပါတယ်။ဆေးရုံကိုလာပြီးတက်ရတဲ့အပေါင်းတွေလည်းတော်တော်လေးကိုနည်းပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုကာကွယ်ဆေးပြင်ပေါ့နော်နောက်ဒီတစ်ခေါက်အထောက်ကူပြုခဲ့တာရောရှိသေးလားဆရာ
ဒီကိုဗစ်ဖြစ်တဲ့အချိန်မှာအခုကတော့ဆေးတွေပေါ်လာတယ်ပေါ့နော်ပါးစပ်ကနေတောက်လို့ရတဲ့ဆေးတွေပေါ်လာတယ်ပမာပြည်မှာလည်းတုံးတဲ့လူတွေတုံးကြပါတယ်ဘက်ဆိုဗစ်ဆိုပြီးတော့တမျိုးရှိတယ်နောက်တစ်ခုကတော့ပမာပြည်မှာတော့မွန်နျူပရီဗီယားဆိုတာတစ်လုံးရှိပါတယ်ဒီလိုဆေးတွေပေါ်လာတယ်ကာကွယ်ဆေးတွေပေါ်လာတယ် ဒါတွေကဒီ post covid syndrome မှာတော်တော်လေးကို affected ဖြစ်မယ်လို့ထင်ပါတယ်ဒါမျိုးမဖြစ်လာအောင်ကာကွယ်တဲ့အနေအထားတစ်ခုမှာရှိမယ်လို့ထင်ပါတယ်နောက်အရေးကြီးဆုံးတစ်ချက်ကတော့ကာကွယ်ဆေးကိုဖြစ်နိုင်တဲ့ကာကွယ်ဆေးကိုထိုးပါဟိုလူများနိုင်ငံမှာဓာတ်တွေထိုးလို့ရတော့ငါတို့လည်းလိုက်ထိုးရမယ်ဆိုတဲ့အပိုင်းကိုနည်းနည်းလေးတော့ရှောင်လို့ပြောဘာလို့ဆိုကိုမမရနိုင်တဲ့အတိုင်းတကွာအခုရှိပါတယ်ဘာလို့လဲဆိုတော့အခုဆိုရင် bivalent ပေါ့နော်ဒီနိုင်ငံမှာ available ဖြစ်ပါတယ် BA4 BA5 တို့ပေါ့နော် bivalent ဒီ bivalent ကဘယ်နိုင်ငံမှာမှအခုချိန်မှာတော်တော်လေးကိုရှားပါတယ်မရနိုင်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီ bivalent နောက်ဆုံးပေါ်ကာကွယ်ဆေးလို့ပြောရမှာပေါ့နော်ဆရာရဲ့ဒီကိုပိုင်အတွေ့အကြုံရောအဲ့ဒီပုံမှာဘယ်လိုရှိထားလဲဆရာရဲ့
ဆိုတော့ဒီ bivalent ထိုးထားလို့ရောဒေချာပေါ့ကာကွယ်နိုင်လားဆိုဘယ်ဒီဆေးထိုးလို့မကာကွယ်နိုင်တာလေဥမာတချို့တော့ကျွန်တော်တို့ဒီနေ့မနေ့ဆိုရင်ဆရာမတရားမိရင်ကဘိုင်ဗီလန်ထိုးရမလားဆိုကျွန်တော်မိရင်တော့ကျွန်တော်ကတော့ထိုးစီခြင်းလေဘာလို့လဲဆိုတော့ဒီထိုးထားခြင်းအားဖြင့်ဆိုလို့ရှိရင်ယောဂလက္ခဏာရခဲ့လို့ရှိရင်အများကြီးတက်တာတယ်ယောဂဖြစ်တဲ့ရက်လည်းတက်တာပါတယ်ပြန်ကောင်းတဲ့ရက်လည်းမြန်တယ်နောက်ဆုံးတစ်ချက်ကတော့ဒီလိုမျိုး post covid လို့ဟာမျိုးမှာဖြစ်တဲ့ symptom တွေကမရှိသလောက်ကိုနေဝါမယ်ပေါ့ဒါကြောင့်မလို့ covid ဆိုတဲ့ပိုးကြီးကိုကျွန်တော်ကဘာပေါ်ကနေတော့နှင်ထုတ်လို့တော့မရဘူးဒီ virus နဲ့အတူတူပဲအတူရှင်တွဲပြီးတော့နေရမယ်ပေါ့လေဆိုတော့သဘောကတော့ဖြစ်တာကတော့ဖြစ်နေမှာပဲတမျိုးပြီးတမျိုးလဲတကောင်ပြီးတပြီးတော့ဖြစ်လာမှာပဲထုံနည်းသူစွာပဲလူသားတွေဘက်ကလည်းတက်နိုင်တဲ့ကာကွယ်ဆေးတွေကိုတမျိုးပြီးတမျိုးတော့ထပ်ထွက်လာမှာပေါ့ဆိုတော့နောက်နှစ်မှာလည်းကျွန်တော်နောက်ထပ်တမျိုးထပ်ထိုးအောင်ပါဆိုထိုးခြင်းနဲ့ထိုးအောင်မျိုးပေါ့နော်နှစ်တိုင်းနဲ့ထိုးခြင်းနဲ့ထိုးနေရမယ်ဖလူဗိုက်ဆင်းထိုးနေတယ်လို့ပြောလဲပေါ့လေကျွန်တော်တို့ဖလူဆိုတဲ့ဗိုင်းရပ်ဆိုကဘာဝန်းနေမဖြောက်ဖျက်နိုင်သေးသေးပြီးကိုဗစ်ဆိုတာလည်းကဘာဝန်းနေကျွန်တော်တို့ဖောက်ဖျက်လို့တော့ရတော့မှာတော့မဟုတ်ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ